စစ်တပ်အာဏာသိမ်းထားတဲ့ကာလပဋိပက္ခတွေကြားမလုံခြုံတဲ့အမှောင်ထုကိုပြည်သူတွေနေစဉ်ဖြတ်တန်းနေကြရပါတယ်။နိုင်ငံတော်ဝန်စစ်ရှင်မြင်လာတာနဲ့အတူလူ့အခွင့်အရေးချိုးဖောက်ခံရမှုတွေကိုလည်းနေစဉ်လိုကြုံတွေ့နေကြရတာပါ။အဲ့ဒီထဲမှာအမျိုးသမီးတွေဟာယူရဲချက်ရှိရှိချိုးဖောက်ခံရတဲ့ဖြစ်စဉ်တွေကိုပါရင်ဆိုင်နေကြရတာဖြစ်ပါတယ်။စစ်ကောင်စီကလင်းရင်နဲ့ပုံစံတိုက်ခိုက်လို့အစုလိုက်ပြုံလိုက်တည်ဆုံရတဲ့တဲ့အမျိုးသမီးအရေးအတွက်အများပြားပါဝင်နေတယ်လို့ရည်ရချက်ရှိရှိတက်ပြတ်ခံရတဲ့တဲ့မှာလည်းအမျိုးသမီးတွေကထိခိုက်လွယ်အုပ်စုအနေနဲ့ပါဝင်နေပါတယ်2021စစ်တပ်အာဏာသိမ်းချိန်ကနေ၄နှစ်ကျော်အတွင်းအပြစ်မဲ့ပြည်သူ6800ကျော်တည်ဆုံခဲ့ရတဲ့တဲ့အမျိုးသမီးအရေးအတွက်က1600ကျော်ရှိတယ်လို့နိုင်ငံရေးကျင်းသားများကွန်ကြီးဆောင်ချာရေးတင် ABB ကပြီးခဲ့တဲ့ရက်ကပဲထုတ်ပြန်ထားပါတယ်ဒါဟာလူတရာမှာအမျိုးသမီး25ဦးသေဆုံးနေရတဲ့အခြေအနေပါ။ဒါပြင်အသက်ရှင်ကျရသူအမျိုးသမီးတွေဟာလည်းဆေးဘေးရှောင်နေရင်းနဲ့ပဲချိတ်ဆောက်ခံနေရတာတွေလည်းရှိပါတယ်။ကရင်ပြည်နယ်တွင်ဆေးဘေးရှောင်နေရတဲ့အသက်20ကျော်အရွယ်မတ်မူဆေးကတော့အဲ့ဒီလိုချိတ်ဆောက်ခံရတာတွေကိုနှစ်ဖူးတွေ့တူတွေ့ကြုံခဲ့ရသူပါ
။ကျောင်းယူမှုအနေနဲ့ကတော့ညီမတို့ဘက်မှာဆေးရှောင်တဲ့အချိန်မှာပေါ့နော်။ရွာခံတချို့ကတောက်စားပြီးမူလို့ရှိရင်ဒီစျှောက်ရအပြစ်မြင်တယ်အပြစ်ပြောတယ်ညင်တို့အိညင်တို့မြို့မှာပြန်နေငါတို့ရမှာဘာလို့လာနေတာလဲတဲ့တခါတလေဆိုရင်ညင်တို့တဲကိုမီးရှို့လိုက်မယ်တို့အဲ့လိုမျိုးပြောတာတော့ရှိတယ်ပေါ့နော်တခြားစျှောက်ရတော့မသိဘူးညီမအနေနဲ့တော့လှုပ်ချုပ်တယ်လို့မခံစားရဘူးပြီးတော့သူတို့အဲ့ဒီချိန်ချပြောဆိုတဲ့အတိုင်းဖြစ်လာတကယ်လောက်လာခဲ့လို့ရှိရင်ရွာလူကြီးတွေနဲ့တိုက်မယ်ပေါ့နော်အဖွဲ့အစည်းနဲ့တိုက်မယ်လို့အဲ့လိုတော့တွေးထားတယ်ပေါ့ညီမတို့အနေနဲ့ကတော့ဒီလိုစစ်ပွဲတွေတခါမှမကြုံဘူးတော့အတော်လေးကြောက်တယ်ပေါ့နော်စိုးရိမ်စိတ်ရည်လည်းအမျိုးမျိုးဖြစ်တယ်စစ်ပွဲတွေဒီထက်ပိုပြီးပြင်းထန်လာရင်ဘယ်လိုလုပ်ကြမလဲအိမ်မှာလည်းနေလို့မရတော့ဘူးဘယ်သွားကြမလဲစစ်ရှောင်းရောအဲ့နေရာမှာအဆင်ပြေပါမလားဘာလို့ကြိုက်စားတောက်ရမှာလဲစိုးရိမ်စိတ်တော့အမျိုးမျိုးဖြစ်လာတယ်ပေါ့နော်
ကမ္ဘာတဝင်းအမျိုးသမီး၃ဦးမှာတဦးကရုပ်ပိုင်းဆိုင်ရာဒါမှမဟုတ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကြုံတွေ့နေကြရတယ်လို့ကုလသမဂ္ဂအမျိုးသမီးရေးရာ UN Women အစိုးရခန်းစားကဖော်ပြပါတယ်။ဒါဟာမြန်မာနိုင်ငံမှာလည်းတူညီတဲ့အခြေအနေပါ။အာဏာသိမ်းကာလ၄နှစ်ကျော်အတွင်းလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုစုစုပေါင်း960ကျော်ရှိခဲ့တယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB ရဲ့အခုလထုတ်ပြန်ချက်မှလည်းတွေ့ရပါတယ်။ဒါကြောင့်လက်ရှိပြည်ပကအခြေအနေတွေမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့ထိခိုက်လွန်မှုကပုံမြင့်တက်လာပြီးလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုဖြစ်နိုင်ခြေပိုများလာတဲ့အခြေအနေပါအထူးသဖြင့်စစ်ဘေးရှောင်စခန်းတွေအလင်းရောင်နဲ့လုံခြုံရေးအားနည်းတဲ့နေရာတွေအကူအညီဖြန့်ဝေတဲ့နေရာတွေမှာလိင်ပိုင်းဆိုင်ရာခေါင်းပုံဖြတ်မှုတွေနဲ့အကြမ်းဖက်မှုတွေတိုးပွားလာနေတယ်လို့ UN Women ကထောက်ပြထားပါတယ်အမျိုးသမီးတွေဟာဒီလိုလိမ့်ပိုင်းဆိုင်ရာအကြမ်းဖက်ခံရရင်ရုပ်ပိုင်းဆိုင်ရာထိခိုက်ရုံသာမကစိတ်ပိုင်းဆိုင်ရာမှာလည်းနှိရှေခံစားကြရတာပါအသက်18နှစ်အရွယ်အမျိုးသမီးငယ်တူကတော့သူ့ချစ်သူကိုယ်တိုင်ရဲ့လိမ့်ပိုင်းဆိုင်ရာအမျက်ထုတ်ခံခဲ့ရတာပါဒီအမျိုးသမီးငယ်ရဲ့ဖြစ်ဆိုချက်ကတော့ကာယကံရှင်ရဲ့တောင်းဆိုချက်အရာအသက်အစားထိုးဖတ်ထားပါတယ
်ခန္ဓာကိုယ်နဲ့ပတ်သက်တာကတော့ကျမရဲ့ personal distance အတွင်းကိုအရန်ကက်လာတာမျိုးဆိုတန်တရားဝင်ပြီးတော့လက်နာမျိုးတွေပြီးတော့တာမန် physical touch တွေပေါ့နော်လက်ဆွဲနှုတ်ဆက်တာတို့တငယ်ချင်းနဲ့ဖတ်တာတို့ကိုတတ်နိုင်သမျှရှောင်လာတာတွေပြီးတော့တာမန်ထပ်ပူတဲ့အသားချင်းထိတွေ့တာမျိုးပေါ့နော်ဥပမာဆိုလို့ရှိရင်ဒီဇိန်းအနေနဲ့ပေါ့နော်လက်ဆွဲနှုတ်ဆက်တာကိုဝင်လေးပြင်မဲ့ရှင်ကြီးမှုရလောက်ရတဲ့အခါတွေရှိတယ်အဲ့ဒါကိုမှအဲ့ဒီလူမှရည်ရွယ်ချက်တစ်ခုခုရှိနေတယ်ဆိုတာသိလိုက်ပြီးဆိုရင်တော့ကျမရဲ့စိတ်ကအဆိုးဆုံးအခြေအနေတွေဖြစ်သွားတယ်ပေါ့နော်အဲ့လိုဆိုရင်ကျမရဲ့လက်ကိုရည်နဲ့ခဏခဏဆေးတာတို့ပြီးတော့တခုခုကိုကိုယ့်ဘာသာနာကျင်အောင်လုပ်မိတာမျိုးတို့ပြီးတော့ရင်သားနဲ့ပတ်သက်ပြီးဆိုလို့ရှိရင်လည်းပေါ့နော်စိတ်မလုံးချုံမှုတွေပို့ပြီးတော့မှကြီးလာတယ်ပြီးတော့ကျမပေါ့နော်ကျူးလွန်သူရဲ့နာမည်ကိုတယောက်ယောက်စီကနေပြီးတော့မှကြားတာမျိုးပြီးတော့သူ့ရဲ့ account ကို Facebook မှာတွေ့လိုက်တာမျိုးလို့ဆိုကျမအိမ်မက်ဆိုရင်မှတ်တယ်
အနာသိစစ်တပ်ဟာမရေမှုနဲ့တခြားသောလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုပုံစံတွေကျူးလွန်ကြောင်းခိုင်မာမှုရှိတဲ့တပ်တရားဖြစ်ပွဲအဖွဲ့အစည်းအဖြစ် UN က2008ခုနှစ်ကတည်းကစီရင်သွင်းခဲ့ပါတယ်။လက်ရှိအနာသိကာလမှာလည်းစစ်တပ်ဟာစစ်ကြောင်းထိုးတာနဲ့အတူကျေးရွာတွေကိုမီးရှို့ဖျက်ဆီးတာဒေသခံတွေကိုပေါ်တာဆွဲတာအပြင်အမျိုးသမီးတွေကိုမရေချစ်တပ်ဖြတ်တာတွေလည်းကြုံလို့ကျူးလွန်နေကြပါတယ်။ဒါဟာအမျိုးသမီးတွေပေါ်လိင်ကျက်ဖတ်မှုကိုစစ်တပ်ကခေဆက်ဆက်စစ်လက်နက်တပွဲအသုံးပြုလေးရှိတဲ့တပ်တွေပါ။ကြပြင်အခုကြော်လည်ကြီးကာလမှာတခြားလက်နက်ကိုင်အဖွဲ့တွေရောလူခွင့်ရေးလှုပ်ရှားသူတချို့ကပါအမျိုးသမီးတွေပေါ်လိင်ပိုင်းဆိုင်ရာအမျက်ထုတ်လာကြတာတွေ့ရပါတယ်။ဒီလိုကျူးလွန်မှုတွေများလာတာဟာတရားဥပဒေစိုးမိုးမှုမရှိတဲ့အခြေအနေမှာဥပဒေမဲ့ကိန်းလွတ်ခွင့်ရနေတာကလည်းပြစ်မှုတွေကိုဆက်ဖြစ်ပွားစေတဲ့အဓိကအကြောင်းရင်းတစ်ခုဖြစ်နေတာပါ။ တပတ်မှာတော့ကျွလွန်ခံရသူတွေဟာထုတ်ဖော်ပြောဆိုဖို့အသက်အနည်းပါချင်းချောက်ခံနေကြရပါတယ်။အမျိုးသမီးတွေအနေနဲ့လိမ့်မိုင်းဆိုင်ရာကျွလွန်ခံရရင်ရဲရဲဝံ့ဝံ့ထုတ်ဖော်ပြောဆိုဖို့လိုသလိုကျွလွန်ခံရသူတွေဘက်မှာလည်းလူလူကရက်တည်ပေးဖို့လိုတယ်လို့ရှီအမျိုးသမီးအဖွဲ့က Case and Documentation Team Leader ရဲဘော်ချာယာ Police ကပြောပါတယ်။ရှိအမျိုးသမီးအဖွဲ့အနေနဲ့အမျိုးသမီးတွေနဲ့သက်ဆိုင်တဲ့ကျွလွန်ခံရမှုအမှုပေါင်း20ကျော်ကိုလည်းဖြည့်ရှင်ပေးနိုင်ခဲ့တယ်လို့ဆိုပါတယ်
။အဲဒီလိုကျွလွန်ခံရတဲ့အမျိုးသမီးတွေကိုရှောင်ဖယ်တာတွေအဲသူတို့တွေရဲ့ထုတ်ဖော်ပြောကြားမှုနဲ့ပတ်သက်ပြီးကိုကပါအတူရက်တီကာဝယ်တယ်ဆိုတဲ့အခြေအနေမျိုးတွေမဖြစ်မနေလှုပ်ဆောင်တင်တယ်ပေါ့နော်။ဒီမြန်မာလူ့အဖွဲ့အစည်းမှာကဒီ sexual ပေါ့နော်။လိင်ပိုင်းဆိုင်ရာနဲ့ပတ်သက်တဲ့ကိစ္စတွေကြုံခဲ့ရတဲ့အမျိုးသမီးတွေအပေါ်မှာတချို့တော့ရှေးရိုးဆွဲအတွေးခေါ်တွေနဲ့အနေထိုင်မတက်တူလို့ပြီးွားရင်တခြားသောအကြောင်းအရာတွေနဲ့ပေါ့နော်အဲ့လိုပုံစံမျိုးတွေနဲ့ထက်ဆင့်ချိန်မင်းလုပ်တဲ့အခြေအနေတွေပေါ့နော်ဒါတွေကိုတတိထားဆင်ကျင်တဲ့နဲ့လူ့ဖွဲ့အစည်းအနေနဲ့ဒီအရာတွေဟာသူတို့ရဲ့ထုတ်ဖော်ပြောဆိုခြင်းကြောင့်ပြားများတတ်မှုကိုပေါ်ဆောင်နိုင်ပြီးတော့ကိုယ်သားသမီးအပါအဝင်ပေါ့နော်ပတ်ဝန်းကျင်မှာရှိတဲ့တခြားသောသမီးမိန်းကလေးတွေတခြားသောအမျိုးသမီးတွေအားလုံးအပေါ်မှာဖိအောက်တဲ့ဥပဒေရန်ရားတွေရဲ့လုံဆောင်ချက်တွေကိုအထောက်ပံ့ဖြစ်စေနိုင်တယ်ဆိုတော့အခြေအနေလေးကိုသတိပြုပြီးတော့ကျူးလွန်ခံရတဲ့ဒီနေ့နာသူအမျိုးသမီးတွေနဲ့အတူရည်တည်ကာကွယ်ဖို့အထူးလိုအပ်တယ်ဆိုတာလေးလည်းကျွန်တော်အနေနဲ့ဖြစ်ဆွပြောချင်ပါတယ်ဗျ။
မြမဓလိထုံတန်းစင်လာရအမျိုးသမီးဆိုရင်ဘိုင်းကောင်းကြောက်ဖိနေရမယ်ဆိုတဲ့ရှိရိုးဆွဲအယူတွေကအမျိုးသမီးတွေပေါ်ဖိနေမှုတွေဖြစ်စေပြီးထုတ်ဖော်ပြောဆိုဖို့ဝင်လေစေပါတယ်ဒါကြောင့်လိမ့်မိုင်းဆိုင်ရာကျွလွန်ခံရသူအမျိုးသမီးတွေဟာတရားဥပဒေနဲ့ဖြည့်ရှင်ဖို့အထိမစင်စားနိုင်ပဲထုတ်ဖော်ပြောဆိုရမှာပါအာဏာနေကြတာပါတော်လိုက်ရေးနေမြေတွေမှာဖြစ်ပွားနေတယ်အမျိုးသမီးတွေပေါ်လိမ့်မိုင်းဆိုင်ရာကျွလွန်တဲ့အမှုတွေမှာဆိုလေအရေးယူဆောင်ရွက်မှုအပိုင်းမှာအာဏာတာတွေ့ရပါတယ်လွတ်မြောက်နေပြီဒါမှမဟုတ်ပြည်ပနိုင်ငံတစ်ခုခုကိုထွက်ပြေးလွတ်မြောက်လာမှသာထုတ်ဖော်ပြောဆိုရတာတွေလည်းတွေ့ရပါတယ်ဒီလိုထုတ်ဖော်လာပြီဆိုရင်လည်းခြားကာလတရားမျှတမှုနဲ့တကွာအရေးယူနိုင်ဖို့အတွက်ထိရောက်တဲ့အထိလှုပ်ဆောင်ဖို့လိုတယ်လို့ပြောလာသူကဥပဒေပိုင်းအရခုကြီးဆောင်ရွက်ပေးနေတဲ့ကိုဆိုင်ဆိုင်ပါ
အမျိုးသမီးတွေအနေနဲ့ကဒီဘက်ခေတ်က17ရာစုနောက်ပိုင်းမှာဆိုလို့ရှိရင်အားလုံးကလည်းကျွန်တော်တို့ဒါကလင်တာတဲ့အနေထားတွေကိုရောက်လာပြီရောက်လာတဲ့အခါကျတော့ရဲဝံ့ဝံ့ပေါ့နော်ရဲရဲဝံ့ဝံ့ဖြစ်ပေါ်လာတဲ့အလိုက်ကိုတိုင်ကျဖို့လိုအပ်တယ်တစ်ဆက်ထဲမှာလည်းဒီမိမိအပေါ်မှာအကြမ်းဖက်နေတဲ့ကိစ္စတွေကိုနော်လုံးဝကိုယ်ကိုလာပြီးတော့ကင်တိုထိသိမ့်မှမိမိကိုပြုတ်လို့မှသာလျင်ဒါကအကျန်းဖတ်တာမျိုးမဟုတ်ဘူးဒီမိနဲ့ကလေးလေးပုံမှာအကျန်းဖတ်တယ်ဆိုတဲ့ဟာတိတ်ကိုတိမ်မွေးနူးညံ့တာဖြစ်တဲ့အတွက်ကြောင့်ဒီထက်ပုံမှုပြီးတော့လေ့လာသင်ယူဖို့တင့်တယ်ဆိုတဲ့ဟာလေးကိုတော့ကြံပြီးဖြည့်ဆွတ်ပေးခြင်းနဲ့နောက်တစ်ခုကတော့လုံးဝကြီးဖြစ်ပေါ်လာခဲ့ပြီဆိုလို့ရှိရင်တော့ရဲဝံ့ဆောင်နဲ့တိုင်ကြားဖို့လိုအပ်တယ်အဲ့လိုတိုင်ကြားဆောင်ရွက်တဲ့ခါကျရင်လည်းပဲတချို့သောအမှုတွေဆိုလို့ရှိရင်ရုံရောက်ခက်ရောက်ပြီးကမှတယောက်နဲ့တယောက်ကြည်လေကြည်အေးလိုက်တာမျိုးတို့အဲ့လိုမျိုးတွေလည်းတွေ့ရတယ်ပေါ့နော်အဲ့လိုအနေထားတိမျိုးလည်းမဖြစ်ဖို့လိုအပ်တယ်ပေါ့အဓိကမင်းကကိုယ်ကဆောင်ရွက်တယ်ဆိုလို့ရှိရင်ရဲဝံ့ဝံ့ဆောင်ရွက်ပြီးဆိုလို့ရှိရင်အဆုံးထိဆောင်ရွက်သွားဖို့လိုအပ်တယ်ပေါ့
အမျိုးသမီးတွေပေါ်ညီမျိုးစုံနဲ့ခွဲခြားမှုပပျောက်ရေးဆိုင်ရာကုလသမဂ္ဂကွန်ဗင်းရှင်းစီတော်ကိုမြန်မာနိုင်ငံက1998ခုနှစ်မှာအဖွဲ့ဝင်နိုင်ငံဖြစ်လက်မှတ်ရေးထိုးထားပါတယ်ကြပြင်အမျိုးသမီးတွေပေါ်အကြမ်းဖက်မှုတာစီကာကွယ်ရေးဥပဒေကြမ်းကိုလည်းရေးဆွဲထားပေမယ့်အကောင့်ထဲဖော်မှုကအာဏာနေစေပါပြိပခအကျွေးလိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုတာစီကာကွယ်ရေးနဲ့တုံ့ပြန်ဆောင်ရွက်ရေးဆိုင်ရာအမျိုးသားအဆင့်ကော်မတီကိုလည်း NLD လက်ထက်ကလေးကဖွဲ့စည်းထားပေမယ့်လုပ်ငန်းစဉ်အလုံးရပ်ဆိုင်ထားတာဖြစ်ပါတယ်တစ်ဖက်မှာတော့ဖို့ဝါရကြီးဆိုးတဲ့အတိုင်းဝိုင်းမှာအမျိုးသမီးတွေလိမ့်မိုင်းဆိုင်ရာအကြမ်းဖက်ခရတိုင်းကျူးလွန်ခံရသူကပြစ်တင်ပြောဆိုလေးရှိကြတာပါသာဟာမှားရွံ့တဲ့အယူအဆဖြစ်ပြီးလိင်ကျဖတ်မှုကြိုရတိုင်းလူအဖွဲ့အစည်းတစ်ခုလုံးနဲ့သာသက်ဆိုင်နေဆိုတဲ့ထောက်ပြချက်တွေလည်းရှိနေပါသေးတယ်။ဒီလိုအကျဖတ်မှုတွေကိုတိုက်ဖြတ်ဖို့ဆိုရင်လူမှုအဖွဲ့အစည်းတွေတာဝန်ရှိအာဏာပိုင်တွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့အမျိုးသားတွေပါပူးပေါင်းလှုပ်ဆောင်ဖို့လိုနေတာပါ။ဒါအပြင်ကျမတန်းတူလူအဖွဲ့အစည်းတစ်ခုတည်ဆောက်ခြင်းကဒီလိုအကျဖတ်မှုတွေကိုရှော့ချပေးနိုင်မယ်လို့ Testpit တည်ထောင်သူနတ်မေတင်စားကယုံကြည်ပါတယ်။
ကျမတန်းတူရေးကတော့ဘယ်အခန်းကဏ္ဍအထိကျမတို့ကအဲတန်းတူရေးလို့ပြောချင်တာလဲပေါ့အခုက policy level အထိ decision making level အထိအဲပအောင်ဆုံးဖြတ်ချက်ချနိုင်တဲ့နိုင်ငံရဲ့တခုခုအပြောင်းအလဲကိုဆုံးဖြတ်ချက်ချတဲ့နေရာမှာအဲဒီလူမျိုးတွေ minority group တွေရဲ့အတန်တွေပေါ့လေအဲဒီအမျိုးသမီး group တွေရဲ့အတန်တွေ LGBT group တွေရဲ့အတန်တွေအခြား minority group တွေရဲ့အတန်တွေဒါတွေကိုဒီနိုင်ငံရေးအခင်းအကျင်းမှာနားထောင်မှာပဲကျမတို့ကအဲခုနက balancing ဖြစ်တဲ့နိုင်ငံရဲ့အပြောင်းလဲကိုတွားနိုင်မှာမျိုးဟုတ်တယ်ပြီးတော့နောက်တစ်ခုကကျမတို့ကချက်ချင်းအဲ့ဒါကပြောင်းလဲကိုမြင်တာတဲ့အပြောင်းလဲလို့ပြောဟိုမြင်တာတဲ့အပြောင်းလဲအနေနဲ့ချက်ချင်းငါတို့ဒါကိုပြောင်းလဲကြမယ်အေးမနှက်ဖန်လာပြောင်းလာကြဆိုလို့ရတဲ့ကိစ္စမျိုးတော့မဟုတ်ဘူးပေါ့လေဒီကိစ္စတန်မိုးထားမှုနဲ့ဆိုင်တဲ့ကိစ္စဆိုတော့ကျမတို့ကတဖြည်းဖြည်းနဲ့အဲ change ကိုတွားရမှာဟုတ်တယ်ပြီးတော့နောက်တစ်ခုကကျမတို့ society ရဲ့ပကတိအနေထားကိုကျမတို့ကလက်ခံပြီးတော့မှ change ကိုတွားနိုင်တွားမှရမယ်လို့မြင်တယ်ပေါ့လေ
ရောမစာချုပ်အပါဝင်နိုင်ငံတကာဥပဒေတွေအရပြိပခအတွင်းလိင်အကျက်ဖတ်မှုဆိုတာစစ်ရာဇဝတ်မှုလူသားမျိုးနွယ်ပေါ်ကျွလွန်တဲ့ရာဇဝတ်မှုတစ်ခုပါဒီလိုပြစ်မှုကျွလွန်သူတွေကိုဥပဒေပိုင်းဆိုင်ရာရောလူမှုရေးဖြစ်တံပေးမှုတွေကနေကင်းလွတ်ခွင့်မရစေဖို့ကအမျိုးသမီးတွေအပါဝင်ကျွလွန်ခံရသူအားလုံးရဲ့အဖြစ်အစေချင်းဆုံးဆန္ဒတစ်ခုဖြစ်ပါတယ်ဒီသတင်းဆောင်မကိုတန်လင်းခက်ခပေးဖို့ထားတာဖြစ်ပါတယ်